ဒီနေ့ပခုတ်ကူမြို့မှာချစ်ဆက်ရှိမျိုးဆက်ကျောင်းသားတွေ2000ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့တရားဟောခဲ့တဲ့ဥစ္စာကိုမြို့နယ်ရဲစခန်းကနေပြီးတော့ခေါ်ယူတွေ့ဆုံတဲ့ဥစ္စာလေးဘလို့အခြေအနေဖြစ်တယ်လဲဆိုတာလေးရှင်းပြပြပါလားဗျာ
။ခုနှစ်ပိုင်းကနေမြို့ထည့်ပြီးတော့ပြည်ညာဆန္ဒပြရတယ်။နောက်ချစ်ဖွဲ့စည်းပုံဒီနေ့ပတ်သက်ပြီးတော့ပေါ်ပြောပွဲလည်းလုပ်ခဲ့တယ်ပေါ့နော်။ပုံပြုံးချိုမန်နေဂျာတိုင်းမမင်းကြီးဆရာဆရာဟောတော့နေ့တွေပိုင်းမှာကျတော့ကျွန်တော်တို့မြို့နယ်ရဲစခန်းကျောင်းသားလာတဲ့ကျွန်တော်တို့ရဲစခန်းကနေတော့ပုံပြုံးချိုမမင်းကြီးမန်နေဂျာတိုင်းရဲ့ရဲဆန္ဒပြကိုဥပအောင်တင်နေစူတန်းနိုင်ရဲ့ကိုတက်ကြည့်ရပါနော်။ဘာရောက်ကိုစိတ်ဆုံးဆင်းနေကြပါလေဆိုပြီးတော့ဖိတ်ပေါ့။ဟိုကြတော့ကျွန်တော်တို့ဆရာဒီကိုတန်းနိုင်ဥတုံးချိုအနိဒာတွေမှာမိမိတို့ပုံမှန်ဆက်ရှင်နဲ့ဆရာဆွဲပါတယ်။မှုပွင့်ပါတယ်။ဒီတိုင်းနဲ့ထဲမှာပဲကျွန်တော်တို့အာမခံပေးပါတယ်။ကျွန်တော်ကပုံမှန်ဆက်ရှင်နဲ့ဆရာဆွဲတာကိုလည်းပြန်ပြည့်ဘူးလက်မခံဘူး။အာမခံလည်းကျွန်တော်မပြည့်ဘူး။ကျွန်တော်တို့ဖမ်းရင်ဖမ်းလို့ရတယ်။ဆရာကတရားဆွဲတယ်ဆိုရင်ကျွန်တော်တို့ဒီတရားအောင်ဖြစ်စေတာဘူးအောင်ပါမှာမဟုတ်ဘူး။လာလည်းမလာနိုင်ဘူးကျွန်တော်တို့အားငင်းတယ်ပေါ့နော်။အဲနိုင်ငံသားအခွင့်အရေးကိုချိုးဖောက်မှုဖြစ်နေတယ်။တခြားနိုင်ငံတိုင်းဒေသကြီးတွေမှာကျွန်တော်ချစ်ပွဲကြီးကိုစစ်စင်နဲ့ပတ်သက်ပြီးတော့ပေါ့နော်။အားလုံးခွင့်ပြုပြီးတော့တရားဝင်ဆန္ဒပြနေတဲ့အချိန်မှာဒီမွေးတိုင်းဒေသကြီးတခုလည်းပဲဆန္ဒပြခွင့်ကိုငင်းပယ်နေတာဖြစ်တယ်ပေါ့နော်
။ပခုတ်ကူရဲ့စက္ကန်းကနေပြီးတော့ဘလို့ရှေ့ဆက်လှုပ်ဆောင်တော့တယ်လို့တော့ပြောသေးပါလေ
။တို့လည်းအစစ်စစ်သတင်းပို့ပေါ့။အဲရတပ်ဖွဲ့ကြီးကရောက်လာတယ်ရောက်လာပြီးတော့ခင်ဗျားတို့အခုတရားဆွဲတယ်ဆိုတဲ့ဒေသကတရားရုံးကတရားဆွဲဆိုတဲ့အဆင့်မရောက်သေးဘူး။ဒါရဲစခန်းကတော့ဦးတန်ကျဲဖွင့်နေတဲ့ဒေသပဲဖြစ်သေးတယ်။အဲ့တော့ကျွန်တော်တို့လည်းဖမ်းလာလို့လည်းမရဘူး။ဒီကျန်နိုင်ပါပြီတောင်းပြန်တယ်ဘလို့ကိုဖွင့်ပြီဆိုတာနဲ့ကျွန်တော်တို့ကာကဲရှင်နေမှာဖွင့်ဖွင့်နေကြအောင်စီဗီအကြောင်းကြားတဲ့စာကိုကျွန်တော်ကရယူပြီးမှပြန်လာမယ်ဆိုတော့ကျွန်တော်အကြောင်းပြန်လာတော့เนาะတကယ်အကြောင်းပြန်လာတဲ့အခါကျတော့ကိုတန်းနိုင်ကိုပုံမှန်ဆစ်ချင်းနဲ့တရားထွက်မယ်ကျန်တဲ့၃ယောက်ကိုကျတော့တရားမဆွဲတော့ဘူးဆိုပြီးတော့ကျန်တဲ့၃ယောက်ကိုနာမည်ကိုထည့်ဖို့ပြန်ကြအောင်အဲ့ဒါအဲ့လိုဖွဲ့ရဆက်ဆံတာလည်းမကံဘူးဒီကျွန်တော်တို့ဘာမှအရေးမကြီးဘူးပဲဒေသခံကိုရင်းယူတယ်ဆိုတာကလည်းဒီ၃ယောက်ကိုဥပဒေအရ2မျိုးနောက်၁ယောက်ကိုဥပဒေ2မျိုးဆိုတဲ့အသေးချက်ဖတ်တယ်အဲ့လိုဖွဲ့ရဆက်ဆံတာလည်းလက်မခံဘူးဆရာဆွဲခြင်းဒီရောက်ဆုံးဆွဲဆရာမဆွဲတော့ဘူးဆိုလည်းဒီရောက်ဆုံးမဆွဲနဲ့နောက်ဆုံးချိန်မှာတော့ဒီစကန်ရဲ့ကနဦးဆက်ဆုံးမှုလေးကိုဒီ၄ရောက်ပေါ်ပါပေါ့နော်ပုတ်ခွင့်စစ်စေးတဲ့အချိန်ကြောင့်ဒီလေးကြောင်းကြပါပြီဆိုတဲ့ခါလေးကျွန်တော်ထုတ်ပြရ2014ငွေပုံမှာ78ရဦးသားနိုင်ဦးကျုံချူမဏိတာစိတ်မိမိတို့ဟာပုတ်ခွင့်စစ်စေးတဲ့အချိန်ကြောင့်ဒီလေးကြောင်းကြပါပြီဆိုတဲ့ခါရတဲ့ချိန်မှာကျွန်တော်ကဆက်လာပြီပေါ့နော်ကျန်ကောင
်ကိုပြောပုံရဆိုလို့ရှိရင်ကိုတန်းနိုင်တယောက်တည်းကိုပဲပုံမှာဆက်ရှင်နဲ့ပုတ်ခွင့်ပြီးတော့
ဒီကောင်လက်မခံဘူးအခု၄ရောက်ဆုံးတပေါင်းနဲ့ပုတ်ခွင့်စစ်စေးလေးရဲ့ရေးဆက်ရှိကြောင်းဒီလေးကြောင်းကြပါပြီဆိုတဲ့ခါရတဲ့ချိန်မှာကျွန်တော်ပြန်လာတာဒါပေမဲ့ခိုင်မှုရှင်းပြတာဒါကတဦးဆက်ချက်ပဲရှိသေးတယ်ဆရာရုံးကိုမရောက်သေးဘူးအဲ့တော့သူတို့ဖမ်းလာကြရလဲမလို့အာမခံပေးကြရလဲမလို့အဲ့ဒါကြောင့်ပြန်လို့ရပြီ
အကယ်၍တရားရုံးကဆင့်ခေါ်လာမယ်ဆိုလို့ရှိရင်ရောကိုတို့ရှင်းစစ်မျိုးဆက်ပွင့်လင်းဖွဲ့စည်းကတရားဆွဲခံရတဲ့ပုံကိုယ်တွေရောဘယ်လိုဆက်ပြီးတော့လှုပ်ဆောင်သွားမလဲခင်ဗျာ
တရားဝင်ပတ်သက်ပြီးတူအောင်ဆောင်ဘာမှလုံးအောင်ပါမတရားဖမ်းလို့မှုတစုံတရားလုပ်တယ်ဆိုရင်ဖမ်းချနိုင်ရုံပဲအဲ့တရားရုံးထွက်လိုက်ကျွန်တော်သွားမှာပေါ့အော်လုံးဝကျွန်တော်စိုက်တယ်ရေလို့အဲ့ဒါနဲ့ပတ်သက်ပြီးတော့တခြားဒေသတွေမှာအာပြည်နှိမ်မှုတွေလောက်လာမယ်ဆိုရင်ကျွန်တော်လက်မခံဘူးနိုင်ငံရေးကပြည်နှိမ်မှုဖြစ်တယ်မွေးတိုင်းဒေသကြီးတစ်ခုရဲ့ထူးခြားစွာနဲ့ပြည်နှိမ်မှုတွေကိစ္စဖြစ်တယ်နော်အဓိကတောင်းအရှိဆုံးပုံကမွေးတိုင်းဒေသကြီးလို့ယူဆ
ဟုတ်ကဲ့အခုလိုဖြစ်ကြပြီးတာကိုညာလင်းကျေးဇူးများကြီးတင်ပါတယ်ဗျာ
ပါ